ရခိုင်ပြည်နယ်မောင်တော်မြို့နယ်ဘင်္ဂလားနယ်စပ်အနီးအောင်တပြေကျေးရွာနေကြားဆောင်ရေကင်းစခန်းတစ်ခုကိုအမည်မသိအဖွဲ့ကမနေ့ညကဝန်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတော်တွင်ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှလည်းစစ်ဖြစ်ပွားရာဒေသကကျေးရွာသား130လောက်ဟာစစ်ဘေးဒဏ်ကြောင့်ဘေးလွတ်ရာကိုပြောင်းရွှေ့လာကြတယ်လို့အကူအညီပေးတဲ့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ VOE ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်သတင်းပေးပို့ထားပါတယ်ရှင်။
မောင်သောမြို့နယ်မြောက်ပိုင်းအောင်တပြေကျေးရွာနီးနေကြားဆောက်ရဲကင်းတစ်ခုကိုမနေ့ညနေပိုင်းကနေဒီကနေ့ဖေဖော်ဝါရီ14မနက်ပိုင်းအထိတန်းတကန်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဖြစ်စဉ်အခြေအနေကိုတော့မောင်သောမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကအခုလိုပြောပါတယ
်စပိုးရဲနေ့ည7:00နာရီကနေစပြီးတော့ဖြစ်တာမနေ့4:00နာရီလောက်မှတိုက်ပွဲပြီးရတယ်တဲ့ဒေသခံလူကြီးဆိုကြတော့တိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာသူတို့ရဲ့ရင်းမြစ်ရခင်ရအဲဒီနေရာကောင်းတွေကိုမြေကြီးတဲ့ပြင်းရရတော့စပြီးတော့ပြစ်လာတာအောင်တကြီးအဝင်ဝင်နာကကာကင်းပေါ့ညညကြမှာတော့ဒီကာကင်းနေနဲ့တောင်းတယ်အဲဒီစခန်းကိုလာပြစ်တာအဲဒီစခန်းကိုလာပြစ်တော့ဟိုကဝင်းနေနေရင်းကစခန်းကြီးလေလာပြီးဝါတာကြတာပေါ့တော်တော်ရတော့6နာရီ8နာရီလောက်ပဲဖြစ်တာပေါ့
ဒီတိုက်ခိုက်တဲ့ဘွက်ဟာဘယ်ဘွက်ကဆိုပြီးအတိမပြုတ်နိုင်သေးပေမဲ့တိုက်ခိုက်တဲ့အင်အားနဲ့အချင်းချင်းမြင့်မှုပေါ်မူတည်ပြီးနေကြားဆောက်ရဲတွေဘက်ကတော့အေးအေးဖွဲ့လို့ယူဆထားကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှသွန်းကျော်ကပြောပါတယ
်။မတော်ဝင်ကြနေတဲ့နေကြားကောင်းဒီစီရပြုံကန်းချက်ရတော့အေးအေးလို့ပြောတာပဲတဲ့။သူတို့မျက်စိနဲ့တားမြင်ရတာတော့မဟုတ်ဘူး။သူကနေကြားကောင်းနေနဲ့ယူဆတာပေါ့။ဒါပါလို့ဆိုတော့လက်နက်ကံကတော်တော်များများခုခုခံခံနဲ့တိုက်ပွဲဖြစ်တယ်ဆိုတော့အဲ့ဒီဘက်ကဖြစ်နိုင်တယ်ဆိုတော့အဲတုံးကက်ကျဲပုံပြန်လောက်ပါဒါပြည်ပြည်ကြကြမျိုးစိနဲ့နေရတာမဟုတ်ဘူး
တိုက်ပွဲဖြစ်တဲ့နတ်သလရွာဖြစ်တဲ့အောင်တပြေရွာဟာမောင်သောမြို့နဲ့45မိုင်ကွာဝေးသလိုနေဆက်မှတ်တိုင်57 50နဲ့နားမှာတည်ရှိနေတယ်လို့ဦးလှသွန်းကျော်ကပြောပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ရခိုင်တမတော်ပြည်ညာရေးဌာနကိုဆက်သွယ်ခဲ့ပြီးမဲ့အဆက်အသွယ်မရရှိခဲ့သလိုတမတော်သတင်းမှန်ပြည်ညာရေးဘွယ်စွဲဘက်သွေးမှုကိုဆက်သွယ်ရမှာတိုက်ပွဲဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောဆိုခဲ့ပါတယ်မောင်တော်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးရဲစုကတော့ဒီမနေ့မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအသိပြုချက်ပေးခဲ့ပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူ
းဖြစ်တယ်ဆိုတော့အချမ်းမဲမဲကြတယ်ကြည့်ကြကြတယ်ကျွန်တော်တို့ပြောကနေကြတာမင်းကရ
ဒီခိုင်းပြင်းနဲ့အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဘူမူကြီးဖုံးတိကိုဆက်သွယ်ခဲ့ရမှာတော့
ဩအဲ့ဒါဆိုရင်ကျွန်တော်လည်းပြောသွားခြင်းရှင်ပြေပြေဖုံးနေမှာတော့လေ
ဒီလိုဖြစ်တဲ့တိုက်ပွဲတွင်ရဲရရှိသူကြဆွန့်ခဲ့တယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြထားပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးလက်ရှိမောင်သောမြို့နယ်အောင်ပြည်ကျေးရွာဘက်မှာသမတော်ဘက်ကနေနေမီရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်သွာလာခွေကိုလောလောဆယ်ဆယ်ပိတ်ထားတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်သောမြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်းတိုင်မှတ်ပြီးပြီး40နီးမှာရှိတဲ့မြန်မာနယ်ကြားဆောက်ရဲကဲစခန်းတစ်ခုကိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ပြစ်ခတ်တဲ့ဘက်ဟာအာဇာဘက်ကဖြစ်တယ်လို့သမတော်ဘက်ကပြောဆိုထားပါရယ်ဒီခိုင်းပြည်နယ်တွင်ဇန်နဝါရီလ4ရက်နေ့ကဘူတီတောင်နယ်စပ်နေကြားဆောက်ရဲကဲစခန်း၄ခုကိုရခိုင်တပ်မတော်ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့အီအီတို့ကြားစီးရေးပဋိပက္ခပုံမှုပြင်းထန်လာနေတယ်လို့စစ်ဘေးဒုက္ခသည်တွေကလည်းပုံပြီးများပြားလာနေပါတယ်။အလားတူချင်းပြည်နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရဒေသကကြေးရွာသားတွေဒီကနေ့ထိသိမ်းရှောင်နေရဆဲပါ။တပ်မတော်နဲ့အီအီရခိုင်လက်နက်ခိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားရဒေသပလဝမြို့နယ်ခမောင်းဝကြေးရွာဘက်ကရွာသား130ခန့်ဟာပလဝမြို့ကိုဒီကနေ့ရောက်ရှိလာပြီးအထက်မွန်တောင်ကျေးရွာမှာနေရာချထားပေးခဲ့တယ်လို့ပရဟိတလူငယ်ဖွဲ့တာဝန်ခံကိုတင်ထုံးအောင်ကပြောပါတယ်
။ကိုရောက်တာကဝက်ဆာရှောင်းကအင်ထောင်စုဖေတုံစုပြီးရင်ခမောင်းဝါရွာနဲ့ပါရကုန်းရွာကကျန်ရင်အင်ထောင်စုက300နဲ့ခနိုင်စုစုစုပေါ့အင်ထောင်စုကနားစီဟာကျွန်တော်တို့ဒီပလဝါအောက်ပိုင်းမွန်ထောင်ရွာမှာကိုကျွန်တော်ယာယီအိမ်မှာချထားပေးထားတယ်။လူဦးရေက130လောက်ရှိနေတယ်ပေါ့။တိုက်ပွဲတွေအခုနောက်ပိုင်းတော့မဖြစ်ဘူးဖြည်းပင်မဲ့လည်းအဲ့မှာစာဝင်ရေးကဆန်စီဝေရတာတအားချစ်ချစ်ဖြစ်တဲ့အတွက်အဲ့မှာတောင်ရလေးလုံးလုံးမရဘူးမိမိဒေတာကမအေးချင်းတဲ့အတွက်တမနီရေးတဲ့အတွက်ဆင်းပြေးလာကြတာ
ဒီစစ်ဆောင်တွေအတွက်ပလဝမြို့နယ်ရခိုင်လူငယ်ဖွဲ့နဲ့တင်ဆိုးအောင်ပရဟိတလူငယ်ဖွဲ့ပူးပေါင်းပြီးကိုကြီးထောက်ပဖို့ရေးစီစဉ်နေစေလို့သူကဆိုပါတယ်ဇန်နဝါရီလဇန်လုံးကပလဝမြို့နယ်ခမောင်းဝနယ်ကင်းသလင်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြီးဒေသခံရွာသား200ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသိမ်းရှောင်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒုက္ခသည်တွေကိုလက်သက်မခံတာကြောင့်အခုကဘင်္ဂလားမြန်မာနယ်စပ်မှာကောင်းတင်နေစဲလည်းဖြစ်ပါတယ်။မြန်မာသမ္မတနဲ့ရခိုင်လက်နက်ကိုင်ဖွဲ့အီအီတို့ကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငမ်းမြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်တွင်စစ်ရှောင်ဥယျာဉ်9000ကျော်တိုးပွားလာနေသလိုသူတို့ရဲ့စစ်ဝတ်နေထိုင်ရေးအခက်အခဲရှိနေတယ်လို့လည်းလူမှုကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။